Welcome to the Voice of America in Burmese.
Minglavaji. VOA American Daniel 2015 ခုနှစ်စက်တင်ဘာလ18ရက်ကြာသပတေးနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါအခုညနေကင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးတက်ပါ။ဒီညနေကင်းသတင်းတွေကိုကိုဝင်းခန့်မောင်နဲ့အတူကြီးညာပေးမှာပါ။ဟန်ဂေရီနိုင်ငံကစီးကန်းနဲ့ထိစပ်နေတဲ့သူ့နေဆက်ကိုပိတ်လိုက်ပြီးတဲ့နောက်မှာခရိုအေးရှားနိုင်ငံတွေကိုတရက်အတွင်းမှာပဲဝင်ရောက်လာတဲ့ဒုက္ခသည်ပေါင်းက9600ရှိနေပြီဖြစ်ပါတယ်။မနေ့ကချီလီနိုင်ငံမှာပြင်းအား 8.3 အဆင့်ရှိတဲ့ငလင်းကြီးလှုပ်ခတ်ခဲ့တဲ့အတွက်လူပေါင်း9ဦးလောက်တေဆုံးနေပြီဖြစ်တယ်လို့ဆူနာမီရေလှိုင်းသတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါမခွန်ညွင
်ကောင်းပါပြီရှင်။လာမယ့်ရွေးကောက်ပွဲမှာမဲပေးမှုအမှားယွင်းတွေမရှိရလေအောင်နိုင်ငံတကာအစ်စ်မီလုံခြုံရေးတိုးမြှင့်ထားတဲ့မဲပြားတွေကိုအသုံးပြုသွားဖို့စီစဉ်နေတဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကအခုလိုပြောရပါတယ်
။ပြည်သူ့လွှတ်တော်ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဒီဘိတ်လိုကို4000ကျွန်တော်တို့အမှတ်သားတွေနဲ့အလားတားနောက်မှဒီလိုရိုင်းနှိပ်ထားပါတယ်။နောက်အမျိုးသားလွှတ်တော်အတွက်
ပုံနှိပ်ရေးနဲ့စာအုပ်ထုတ်ဝေရေးကညွှန်ကြားရေးမှူးဦးအောင်မိုးမြင့်ရဲ့ရှင်းလင်းပြောကြားချက်နဲ့အတူရွေးကောက်ပွဲဆိုင်ရာနောက်သတင်းလွှာတစ်ပုဒ်မှာပဲဒီလူနည်းစုတွေမဲပေးခွင့်ကိုယ်စားလှယ်ဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်တွေဆုံးရှုံးနေတဲ့အကြောင်းအမေရိကန်လွှတ်တော်ကိုလာရောက်တင်ပြခဲ့တဲ့မြန်မာလွှတ်တော်ကိုယ်စားလှယ်နှစ်ဦးရဲ့တင်ပြချက်ကိုလည်းနားဆင်ကြရမှာပါ။အင်ဒိုနီးရှားနိုင်ငံမှာတော့တရားမဝင်လုပ်လုပ်နေကြတဲ့မြန်မာရေလုတ်သားတွေကိုနိုင်ငံသားစီစစ်ပြီးနေရရင်ပြန်ပို့နေတဲ့အခြေအနေကိုလည်းအစီအစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဝင်းခတ်မောင်တို့ကအကြေညာပေးပါမယ်ရှင
်။ဟန်ဂေရီကစီးပြားနဲ့ထိစပ်နေတဲ့နေဆက်ဒေသကိုပိတ်ပစ်လိုက်ခြင်းကစပြီးခရိုအေးရှားနိုင်ငံတဲကိုရွှေ့ပြောင်းဒုက္ခတဲ့9600လောက်ဝင်ရောက်လာတယ်လို့ခရိုအေးရှားကပြောပါတယ်။တချိန်ထဲမှာပဲခိုလုံခွင့်တောင်းခံမှုအတွက်ကြိုးစားကြတဲ့ရွှေ့ပြောင်းဒုက္ခဒေရီပေါ်မှာဟန်ဂေရီနိုင်ငံရဲ့ဆက်ဆံမှုဟာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂကရှုံချနေတာဖြစ်ပါတယ်။ရွှေ့ပြောင်းဒုက္ခဒေရီဟာ24နာရီအတွင်းခရိုအေးရှားအရှိတ်ဘက်နေဆက်ကိုစုပြုံဝင်ရောက်လာကြတဲ့လာရောက်သူအရေအတွက်ကိုရဲကဒီကနေ့ကြက်တပရီနေမှာပဲထုတ်ပြောလိုက်တာဖြစ်ပြီးဒါဟာခရိုအေးရှားနိုင်ငံကိုစီးရီးယား၊အီရန်နဲ့အာဖဂန်နစ္စတန်လိုဆစ်ဖြစ်နေတဲ့နိုင်ငံတွေကအကြမ်းဖက်မှုအန္တရာယ်ကလွတ်မြောက်ဖို့ကြိုးစားသူတွေဝင်ရောက်ရလမ်းကြောင်းတက်တခုလည်းဖြစ်လာစေတာပါ။ခရိုအေးရှားဝန်ကြီးချုပ်ဇိုရန်မီလန်နိုဗစ်ကဩစတြေးလျဝန်ကြီးချုပ်ဝါနာဖိမန်နဲ့ဒီကနေ့ဇာဂရက်မှာတွေ့ဆုံပြီးဒီပြဿနာကိုဆွေးနွေးနေကြပါတယ်။ခရိုအေးရှားဝန်ကြီးချုပ်ကဒီဒုက္ခသည်တွေသူတို့နိုင်ငံကိုဖြတ်တန်းခွင့်ပေးမယ်လို့ကတိပေးခဲ့ပါတယ်။ခရိုအေးရှားနိုင်ငံဟာထောင်နဲ့ချီတဲ့ရွှေ့ပြောင်းဒုက္ခသည်တွေလာရောက်မှာကိုအဆင်သင့်ဖြစ်နေပေမဲ့တောင်းချီတဲ့ဒုက္ခသည်တွေအတွက်တော့တတ်နိုင်မှာမဟုတ်ဘူးလို့ခရိုအေးရှားနိုင်ငံဂျာယီဝန်ကြီးဗက်စနာပူစစ်ကမနေ့ကပဲပြောကြားခဲ့ပါတယ်။ဟန်ဂေရီရဲတွေကဆာဗီယာနေဆက်မှာရားနဲ့ချီတဲ့ဒုက္ခသည်တွေကိုမျက်ရည်ပုံးနဲ့ပြစ်ပြီးမိသက်ပိုင်နဲ့ရေပက်ဖြန်လူစုခွဲခဲ့တဲ့နောက်ပိုင်းဟန်ဂေရီရဲ့လောက်ရက်ကိုမနေ့ကပဲကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းကရှုံချပြစ်တင်လိုက်တာဖြစ်ပြီးသူတို့ဟာစစ်ပေးရှောင်လာသူတွေမှုလူခုံတိတ်ခါကိုလေးစားဖို့အတွက်ပြောပါတယ်။ဆာဗီယာဝန်ကြီးချုပ်အလက်ဇန္ဒားဗျူစစ်ကလည်းဟန်ဂေရီဟာဒုက္ခသည်တွေပေါ်မှာရရဆက်ဆက်ပြုတ်မှုတယ်လို့ပြောပြီးရှုံချခဲ့တာပါ။ဟန်ဂေရီကတော့ဒုက္ခသည်တွေဟာနေဆက်စီးရိုးကိုအတင်းကျော်ဖြတ်ဝင်ရောက်ခဲ့တာမို့ဒါဟာနိုင်ငံအတွက်အန္တရာယ်ရှိတဲ့သဘောတက်ရောက်နေတယ်လို့ပြောပါတယ
်။ချီလီနိုင်ငံမှာ 8.3 အဆင့်ပြင်းရရှိတဲ့မြေငလျင်ကြောင့်အနည်းဆုံးလူ9ယောက်သေဆုံးသွားခဲ့ပြီးဆူနာမီဖြစ်လာနိုင်ခြေရှိတာကြောင့်ကမ်းခြေဒေသတွေမှာနေထိုင်ကြသူတွေကိုချက်ချင်းနေရာရွှေ့ပြောင်းဖို့လှုံ့ဆော်ထားကြောင်းချီလီရာရှိတွေကပြောလိုက်ပါတယ်။နေ့ကဗုဒ္ဓဦးနဲ့ည၈နာရီမတိုင်ခင်ဖြစ်ပွားခဲ့တဲ့မြေငလျင်နဲ့ပတ်သက်ပြီးချီလီသမ္မတမီရှယ်ဘက်ချလက်ကအနောက်ပိုင်းမှာရုပ်မြင့်တန်တန်းကနေတတိပေးပြောဆိုသွားခဲ့ပါတယ်။သူမအခုလိုကြုံတွေ့ရမယ့်သဘာဝဘေးအန္တရာယ်ကိုကြံ့ကြံ့ခံနိုင်ကြဖို့နဲ့2010ကကြုံတွေ့ခဲ့တဲ့လူပေါင်း900တေဆုံးခဲ့တဲ့ငလျင်တန်းအကြောင်းကိုလည်းပြန်ပြီးပြောပြသွားခဲ့ပါတယ်။ငလျင်နောက်ဆက်တွဲဖြစ်လာနိုင်ခြေတွေနဲ့ဆိုရဟာဒီချင်းတွေကိုမိနစ်တိုင်းစောင့်ကြည့်လေ့လာနေကြောင်းပြည်သူတွေကိုလည်းနုံနုံကြားကြားရှိစေကြဖို့နဲ့တတိပေးပြောကြားလိုက်ပါတယ်။သူဟာငလျင်တန်းခံခဲ့ရတဲ့ဒေသတွေကိုတွားရောက်ကြည့်ရှုမှဖြစ်တယ်လို့လည်းဆက်လက်ပြောခဲ့ပါတယ်။ပင်လယ်ရေလှိုင်းမြင့်တက်မှုတွေဟာအန္တာတိတ်ကတိုက်ရဲ့တောင်ဘက်နဲ့မလေးရှားနိုင်ငံနောက်ဖက်ထိဖြစ်လာနိုင်ခြေရှိပါတယ်။အခုချိန်မှာတော့လူသတန်းကျော်ဟာဘေးကင်းရာကိုရွှေ့ပြောင်းကြပြီးဖြစ်ပါတယ်။မြို့တော်ဆန်တီကိုမြောက်ဖက်မှာရှိတဲ့အယ်လပဲကမ်းခြေမြို့မြို့တော်ဝင်ကတော့မြို့ထဲမှာအိမ်တချို့ပြိုပြီးလျှက်စစ်ပြီးပြတ်တောက်သွားကြောင်းပြောခဲ့ပါတယ်။မ မေရိကန်နိုင်ငံသားရေးဌာနရဲ့ပြောရေးဆိုခင်းရှိသူဂျွန်ကာဘီကတော့လိုအပ်ရင်အကူအညီဖို့အသင့်ရှိကြောင်း Twitter ကနေတဆင့်ပြောကြားထားပါတယ
်။ Syria နိုင်ငံထဲမှာ Russia ကစစ်တပ်တွေတိုးပြီးချနေချိန်မှာပဲ Syria စစ်ပွဲနဲ့ပတ်သက်ပြီး Russia နဲ့ American စစ်တပ်ချင်းဆွေးနွေးဖို့ Russia ဘက်ကကမ်းလှမ်းချက်ကို American ကစဉ်းစားနေတယ်လို့ American နိုင်ငံသားဝန်ကြီး John Kerry ကပြောပါတယ်။ဝန်ကြီး Kerry က Russia တို့ရဲ့ယူရချက်ကိုရှင်းရှင်းလင်းလင်းသိရအောင်ရုရှားနိုင်ငံခြားရေးဝန်ကြီးဆာကီလက်ဘရော့ဖ်နဲ့ဒီသတင်းပတ်တဲမှာပဲတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာပါ။စီးရီးယားနိုင်ငံအရေးမှာရုရှားကပိုးပြီးပါဝင်ပတ်တဲ့လာရာဟာစီးရီးယားကပဋိပက္ခကိုပိုးပြီးဆိုးလာစေတဲ့အပြင်အစွမ်းအောင်သမားတွေကိုတိုက်ခိုက်ချေမှုန်းဖို့အားလုံးရဲ့ဘုံရီမှန်းချက်ကိုလည်းရှော့တယ်ရရောက်နေတယ်လို့မစ္စတာလက်ဘရော့ဖ်ကိုသတိပေးခဲ့ကြောင်းဝန်ကြီးကယ်ရီကပြောပါတယ်။စီးရီးယားစစ်အာဏာရှင်ကိုရုရှားတမမဟုတ်တခြားဘယ်နိုင်ငံကပဲဖြစ်ဖြစ်စစ်ရေးရဆက်ပြီးပံ့ပိုးပေးနေတာဟာစီးရီးယားပြည်တွင်းလုံခြုံရေးအခြေအနေကိုအားနည်းသွားစေပြီးအစွမ်းအောင်သမားတွေကိုလည်းပိုးပြီးဆွဲဆောင်မှုရှိလာစေမှာဖြစ်တဲ့အပြင်စီးရီးယားနိုင်ငံကိုအပြုသဘောဆောင်ပြီးထိရောက်တဲ့နည်းတွေနဲ့အောင်မြင်ပြောင်းလဲတဲ့လုပ်နိုင်ဖို့အတွက်အနာဂတ်ပူးပေါင်းဆောင်ရွက်ရေးအတွက်လည်းအဟံတားတွေကိုဖြစ်စေနိုင်တယ်လို့ပြောပါတယ်IS စစ်သွေးကြတွေကိုတိုက်ခိုက်နေတဲ့နိုင်ငံပေါင်း60ပါဝင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုရုရှားကအပြုသဘောဆောင်ပြီးပါဝင်ကူညီလာရင်တော့ American ဘက်ကကြိုးဆိုတယ်လို့ Mr. Kerry ကနိုင်ငံရုရှားနိုင်ငံသားဝန်ကြီးကိုအလေးနက်ထားပြောဆိုခဲ့တယ်လို့နာမည်သတင်းပတ်တွင်ဥရောပခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာ Syria နိုင်ငံတဲကအခြေအနေကိုဆွေးနွေးတော့ဖို့ရှိတယ်လို့လည်းပြောပါတယ်
တမရလောင်းစစ်တပ်ဦးပါဝင်တဲ့ Republican Party ရဲ့တမရလောင်းစကားစစ်ထိုးပွဲကိုမနေ့ကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့စီမီတောင်ကြားက Ronald Reagan စာကြည့်တိုင်းမှာပြုလုပ်ခဲ့ပါတယ်။ဒုတိယကြိမ်မြောက်ဖြစ်တဲ့ဒီစကားစစ်ထိုးပွဲမှာထိတ်ဆုံးကရေပန်းစားနေတဲ့ဘီလီယံနာတထေး Donald Trump ကပြိုင်ဘက်တွေရဲ့အဓိကပြစ်မှတ်ဖြစ်ခဲ့ပြီးသူဟာတမရကောင်းတယောက်မဖြစ်နိုင်ဘူးဆိုတဲ့အကြောင်းပြချက်နဲ့ဒရဇတ်တိုက်ခိုက်မှုကိုခံခဲ့ရပါတယ်။Trump ကိုနိုင်ကတော့သူ့ရဲ့စီးပွားရေးလုပ်ငန်းရှင်တယောက်အနေနဲ့ရင့်ကျက်တဲ့အတွေ့အကြုံနဲ့တဘာကိုအသုံးပြုပြီးတော့ပြိုင်ဘက်တွေကိုစိန်ခေါ်ပြီးမဲဆွဲခဲ့ပါတယ်။အကယ်၍သာသူတမရဖြစ်လာမယ်ဆိုရင်ရုရှားတမရဗလာဒီမာပူတင်တို့လိုကမ္ဘာကောင်းဆောင်တွေနဲ့တည့်အောင်ပေါင်းသွားမယ်လို့လည်းပြောခဲ့ပါသေးတယ်။ဒီတစ်ပတ်ထဲမှာပဲ CBS TV နဲ့ New York Times သတင်းစာတို့ကကောက်ယူခဲ့တဲ့စစ်တမ်းတည့်မှာတော့သူဟာ28ရာခိုင်နှုန်းနဲ့လူထုထောက်ခံမှုအများဆုံးကိုရရှိခဲ့ပြီးသူ့နောက်မှာတော့ငိမ့်စာအုံနောက်နဲ့အာယုံကျော်အထူးကုဆရာဝန်ဘန်ကာဆန်က23ရာခိုင်နှုန်းနဲ့ဒုတိယနေရာလိုက်ခဲ့ပါတယ်။ဒီစကားစစ်ထိုးပွဲမှာပဲသူဟာဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျက်ဘုရှ်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စမှာအပြန်အလှန်တိုက်ခိုက်ခဲ့ပါသေးတယ်။ဝင်ရောက်ပါဝင်ခဲ့တဲ့တမရလောင်းတော်တော်များများဟာဒီမိုကရက်တစ်ပါတီရဲ့တမရလောင်းဟီလာရီကလင်တန်ကိုလည်းဒီပြိုင်ပွဲမှာဝေဖန်ခဲ့ကြပါသေးတယ်။အမေရိကန်တမရလောင်းရေးချွဲရေးအတွက်မဲပေးကွင့်တက်မှတ်ရက်ကိုတော့နောက်နေ့ဖေဖော်ဝါရီ၁ရက်နေ့အိုင်အိုဝါမှာကျင်းပမဲ့ကိုယ်စားလှယ်ရွေးချယ်ပွဲအစည်းအဝေးမှသာဆုံးဖြတ်ကြမှာဖြစ်ပါတယ
်။ UAE ဘီကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီကနေ့ဂျပန်လွှတ်တော်ရှိမှဆန္ဒပြသူထောင်ချီရှိနေပြီးလွှတ်တော်ထဲမှာတော့လက်ရှိအာဏာရ Liberal Democratic Party မဟာမိတ်အဖွဲ့တွေကိုတိုက်ခိုက်မှတ်တွေကအော်ဟစ်ကန့်ကွက်ပြီးရုံးရင်းဆန့်ကပ်ဖြစ်နေကြပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးချိန်ကစလို့ဂျပန်စစ်တပ်ကနိုင်ငံရာချမှတိုက်ခိုက်အတွက်ဆေလွတ်ဖို့ခွင့်ပြုထားတဲ့အငင်းပွားဝဲလုံခြုံရေးဥပဒေအတွက်ဂျပန်လွှတ်တော်မှတ်တွေကဒီသတင်းပတ်ထဲမဲပေးဖို့ပြင်နေတော့မှာပဲထောင်နဲ့ချီတဲ့စစ်ဆန့်ကျင်ရေးသမားတွေကတိုကျိုမှာဆန္ဒပြဖို့ပြင်နေတာပါ။ဒီလုံခြုံရေးဆိုင်ရာဥပဒေဟာလက်ရှိပြဋ္ဌာန်းထားတဲ့ဥပဒေ10ခုကိုပြောင်းဖြစ်ပြီးဂျပန်စစ်တပ်ကဂျပန်လူထုနဲ့အကျိုးစီးပွားကာကွယ်ရေးမှာပုံမလှုပ်ရှားခွင့်ပေးထားတဲ့အပြင်ကိုယ်နိုင်ငံအတွက်ဖြစ်စေအမေရိကန်ပြည်ထောင်စုလိုမဟာမိတ်တွေအတွက်ဖြစ်စေကာကွယ်ဆိုင်ရာပအဝင်လှုပ်ရှားခွင့်တွေကိုရလာစေမှာဖြစ်ပါတယ်။ဒီဥပဒေကိုတောက်ချန်နေမှာထုတ်ပြန်မယ်လို့မျှော်လင့်ထားပေမဲ့နိုင်ငံတော်လူထုဆန္ဒပြပွဲတွေလုပ်ဖို့အတွက်ကျောင်းသားတွေကဥဆောင်စည်းရုံးနေပြီးဒီဥပဒေကိုဆန့်ကျင်သူကလည်းအခုလာပိုင်းတွင်မှာပဲတိုးလာနေတာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့သူ့ကိုထောက်ခံသူတွေကတရုတ်တို့မြောက်ကိုရီးယားတို့လိုဆင်ရတွန်းမြင့်နေပြီးနျူကလ িয়ার စွမ်းရင်ရှိနေတဲ့နိုင်ငံတွေစီကဖြစ်ပေါ်လာနေတဲ့ချင်းချောက်မှုတွေကိုတံပြန်နိုင်မှုဂျပန်မှာဒီဥပဒေမျိုးလိုအပ်နေတယ်လို့ခုခံပြောဆိုပါတယ်။အတိုက်ခံတွေကတော့ဒီဥပဒေတွေဟာစစ်ကြီးပြည်ပြတ်တန်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါအပိုင်း9နဲ့ဆန့်ကျင်နေတယ်လို့ပြောတဲ့အပြင်ဂျပန်ကစီးရေးတုံးနာစစ်ပွဲတွေကိုဖြစ်စေမဲ့အပြင်နိုင်ငံတကာပြည်ထောင်စုတွေမှာဂျပန်ပါဝင်ရှုပ်ထွေးလာနိုင်တယ်လို့ဆိုပါတယ်။
တရုတ်နိုင်ငံဟာအင်တာနက်တိုက်ခိုက်မှုတွေကိုစန့်ကျင်ကန့်ကွက်လိုက်ပြီးအမေရိကန်နဲ့တူလက်တွဲလုပ်ကိုင်သွားဖို့ဆန္ဒရှိကြောင်းတရုတ်အမြင့်တန်းရာရှိသူကဒီကနေ့ကြာသပတေးနေ့မှာပြောကြားသွားခဲ့ပါတယ်။ဒါဟာသမ္မတအိုဘားမားကတရုတ်ဆိုးရွားပေါ်အင်တာနက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးသတိပေးပြောဆိုပြီးမှထွက်ပေါ်လာတာဖြစ်ပါတယ်။အင်တာနက်လုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတွေဟာနောက်တစ်ပတ်ဝါရှင်တန်ကိုအလေလာမဲ့သမ္မတရှီဂျင်ပင်ရဲ့ခီးစဉ်မှာအဓိကဆွေးနွေးဖို့အကြောင်းအရာဖြစ်လာပါတယ်။ပြီးခဲ့တဲ့တစ်ပတ်ကတော့အမေရိကန်ရာရှိတွေဟာအင်တာနက်ချိမ်းခြောက်မှုတွေကြောင့်ရုရှားနဲ့တရုတ်နိုင်ငံတွေကတတိပုဂ္ဂလနဲ့ဒီကုမ္ပဏီအချို့ပေါ်မှာပိတ်ပင်တားမြစ်မှုတွေလုပ်ဖို့ကြိုးစားခဲ့ပါသေးတယ်။သမရရှိချင်းပင်ဟာစက်တင်ဘာ22ရက်ကနေ25ရက်နေ့ထိအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်မှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုပေါင်းဝင်အနောက်နိုင်ငံတွေကိုပင်လယ်စာတွေတင်သွင်းနေတဲ့ငားနဲ့ပင်လယ်စာလုပ်ငန်းတွေအတွက်ဂျေးကျွန်းတပွဲအခိုင်အစီခံနေရတဲ့အင်ဒိုနီးရှားနိုင်ငံအနောက်ဖက်ကငါးဖန်သမားတွေအကြောင်း AP သတင်းဌာနစုံစမ်းဖော်ထုတ်ခဲ့ပြီးတဲ့နောက်မှာငါးဖန်သမားပေါင်းငါ2000ကျော်ကိုဒေတာရင်းအာဏာပိုင်တွေကကယ်တင်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့တရင်ဘတ်တွေအတွင်းကပဲလူစီကားတဲ့ကန်းချင်မျိုးတစ်မျိုးဖြစ်တဲ့ M1 ကနေဒါဇင်နဲ့ချီတဲ့မြန်မာနိုင်ငံကအလုံသမားတွေနောက်ဆုံးအတုပ်ဖြစ်နေထွက်ခွာသွားကြပြီဖြစ်ကြောင်း AP သတင်းမှာပဲဖော်ပြပါတယ်။ဒီထက်ကတချို့ငါးဖန်သမားတွေဟာလွန်ခဲ့တဲ့10နှစ်ကျော်ကလေးကလူကုန်ကူးခံရသူတွေဖြစ်ပါတယ်။ AP သတင်းဌာနအနေနဲ့ဩစတြေးလျနိုင်ငံမြောက်ဖက်မိုင်400ကျော်မှာရှိတဲ့မာလူကူကျွန်းပေါ်ကဗန်ဂျီနာငါးဖန်ရွာအတွင်းတန်လောင်အုံရုံနဲ့ချုံနာမီကြေးကျွန်းကိုအခိုင်ခံနေရတဲ့သူတွေအကြောင်းဖော်ထုတ်ခဲ့တာဖြစ်ပါတယ်
။ဆူမတရာကျွန်းပေါ်မှာနေတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာတောမီကနေလာတဲ့မီးခိုးငွေ့တွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဒီကနေ့ကြာသပတေးနေ့မှာသမ္မတဂျိုကိုဝီဒိုဒိုကိုဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲမှာပါဝင်ခဲ့သူတွေဟာရီယယ်ပီနယ်မြို့တော်ပန်ကာဘာရူရဲ့မိကုံငွေတွေဖုံးနေတဲ့လမ်းမာရီရဲ့တစ်ဖက်ချက်မှာစီတန်းပြီးလက်ရှိခြေနေကိုသမရလာရောက်ကြည့်နိုင်ဖို့အတွက်လင်းလက်မှတ်ဖိုးတဆောင်ကိုပို့ပေးဖို့ရန်ပုံငွေထည့်ဝင်ဖို့ကိုမြို့ကန်တွေကိုလှုံ့ဆော်နေကြပါတယ်သမရဂျိုကိုဝီကိုတော့ဒီတစ်ပတ်အစောပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကိုတော်မီအမြန်ဆုံးနှိမ့်သက်နိုင်ဖို့နဲ့တောင်းရှိသူတွေကုမ္ပဏီကနေမြေယာကွေးတွေပြန်လည်ချုပ်သိမ်းပေးဖို့ကိုညွှန်ကြားထားပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဝင်းခတ်မောင်တို့ကြီးညာပေးခဲ့တာပါအခုကစပြီးညနေခင်းနောက်ဆုံးရထားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတပုတ်ကိုအရင်ဆုံးပြောပြပေးပါမယ်ရှင်လာမယ့်ရွေးကောက်ပွဲမှာလုံခြုံရေးအဆင့်မြင့်ထားတဲ့မဲပြားတွေကိုအသုံးပြုသွားမယ်လို့ပြန်ကြားရေးဝန်ကြီးဌာနပုံနှိပ်ရေးနဲ့စာအုပ်ထုတ်ဝေရေးကပြောပါတယ်စန္ဒမဲပြားရဲ့အောက်ခံစာရွက်တွေကိုနိုင်ငံတကာအဆင့်မီလုံခြုံရေးထည့်ထားတဲ့စာရွက်ကိုသုံးမှဖြစ်တယ်လို့လွတ်တော်3ရက်ကိုမှားယွင်းမဲပေးမိတာမျိုးမဖြစ်ရအောင်လဲမဲပြားတွေကိုအယောင်နဲ့ခွဲခြားသတ်မှတ်ပေးထားမှလည်းဖြစ်ပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင်
လာမယ့်ရွေးကောက်ပွဲမှာအသုံးပြုမဲ့မဲပြားအယောင်ဟာအရင်2010ရွေးကောက်ပွဲနဲ့2012ကြားပြတ်ရွေးကောက်ပွဲတွေတုန်းကအသုံးပြုခဲ့တဲ့မဲပြားအယောင်နဲ့ပုံစံကွဲပြားမှုတွေရှိနေပါတယ်။အယောင်ကာလကအစကွဲပြားသွားတာပါ။ကွဲပြားသွားတဲ့အယောင်ကာလနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဌာနပုံနှိပ်ရေးနဲ့စာအုပ်ထုတ်ဝေရေးကညွှန်ကြားရေးမှူးဦးအောင်မုံမြင့်ကအခုလိုပြောပြပါတယ်
။ဒီလိုအဝါရောင်သုံးကြီးရလဲကျွန်တော်တို့တက်ကူအဖြူဆိုရင်ကျွန်တော်တို့ရဲ့လုံခြုံရေးအတွက်ဆိုရင်ဒါတက်ကူဒီလောကထဲမှာတုံးနေကြအယောင်ဖြစ်တဲ့ကြောင့်မို့တက်ကူအဝါရောင်ကိုတုံးခြင်းအဖြစ်ကျွန်တော်တို့လူကြီးပုံကိုသိချရအောင်အတွက်ကျွန်တော်တို့ကာလာအဝါရောင်ကိုသတ်မှတ်ပြီးတော့ဝယ်ယူကယ်ဆယ်ဖြစ်ကြအောင်တင်ကြလိုပါတယ်
မဲပြားအတွက်အသုံးပြုမဲ့စာရွက်တွေကိုအင်ဒိုနီးရှားနိုင်ငံကမှာယူထားတယ်လို့ပုံနှိပ်ရေးနဲ့စာအုပ်ထုတ်ဝေရေးကပြောပါတယ်အဲ့ဒီအတွက်တင်တာခေါ်ယူထားတာဖြစ်ပြီးတင်တာအောင်တဲ့မီဂါလင့်ကုမ္ပဏီကတင်သွင်းခဲ့တာပါဒီစာရွက်တွေကိုရန်ကုန်နဲ့နေပြည်တော်မှာခွဲပြီးရိုက်နှိပ်သွားမယ်လို့ပြောပါတယ်လွှတ်တော်3ရက်အတွက်လွဲမှားမှုမရှိစေဖို့မဲပြားရဲ့နောက်ကြောမှာရွေးကောက်ပွဲကော်မရှင်ရဲ့တစိုက်ကိုကာလာအယောင်ခွဲတွေနဲ့သတ်မှတ်ကခွဲခြားသတ်မှတ်ထားတယ်လို့ပြောပါတယ်သတ်မှတ်ထားတဲ့ပုံစံနေနဲ့ပတ်သက်ပြီးဥအောင်မုံမြင့်ကခုလိုပြောပြတာပါ
စန္ဒမဲလက်မဲများရဲ့လုံခြုံမှုအစဉ်တန်းကိုပုံမူပြင်မာစေဖို့အတွက်စန္ဒမဲလက်မဲများရဲ့နောက်ကျောဘက်မှာကျွန်တော်လွတ်တော်အရက်လိုက်ကျွန်တော်တို့ခွဲခြားပြီးတော့အမှတ်သားတွေကျွန်တော်တို့လုပ်ထားပါတယ်အဲ့ဒါတော့ကျွန်တော်တို့ဒါလွတ်တော်ပြည်သူလွတ်တော်ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တစိုက် logo 4 down ကျွန်တော်တို့အမှတ်သားတွေနဲ့ဟလာဒါနောက်မှဒီလိုရိုက်နှိပ်ထားပါတယ်နောက်အမျိုးသားလွတ်တော်အတွက်နောက်ဖက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တိတ် logo ကိုဆက်တကံဘောင်ခတ်ပြီးတော့ဒါအပြာရောင်နဲ့ကျွန်တော်တို့သိသာမြင်သာထင်ရှားလွယ်အောင်ဒါဆောင်ရွက်ထားပါတယ်နောက်ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်အတွက်မဲလက်မှတ်တွေရဲ့နောက်မှာတော့ဒါပြည်ထောင်စုရွေးကောက်ပွဲကော်မရှင် logo ရဲ့တိတ်ကိုအဝိုင်းဘောင်ခတ်ပြီးတော့ဒါမယမ်းရောင်နဲ့ကျွန်တော်တို့ သိတာမြင်တာတရားလွယ်အောင်ကျွန်တော်တို့ရိုက်နေထားပါတယ်
။မဲပြားတွေထုတ်ဝေမှုမှာမှားယွင်းမှုမရှိအောင်မဲပြား90ကိုတအုပ်စီးအနေနဲ့သတ်မှတ်လှုပ်ဆောင်မှာဖြစ်ပြီး90အုပ်တအုပ်စီးသတ်မှတ်ရာတွင်ပြည်သူလွတ်တော်ကိုအစိမ်းရောင်အမျိုးသားလွတ်တော်ကိုအပြာရောင်တိုင်းဒေသကြီးလွတ်တော်ကိုအညိုရောင်နဲ့တိုင်းဒေသကြီးလွတ်တော်တိုင်းရင်းသားအတွက်အဝါရောင်စသည်ဖြင့်အယောင်ခွဲကထုတ်ပိုးမှုတွေလုပ်သွားမယ်လို့ဦးအောင်မိုးသူကပြောပါတယ်။မဲပြားလုံခြုံရေးအပေါ်သူကခုလိုပြောပြပါတယ်
။ဒီမဲတကလက်ပေါ်မှာမှားယွင်းမှုမရှိသေးဘူးအတွက်ဒါချက်ချင်း2030ကတော့ဒီပေါ်မှာကျွန်တော်တို့ကတသိသုံးပဲထူတာပါ။ဒါပေမဲ့အခုပေါ်မှာတော့ဒီပေါ်မှာတခါတည်းပဲ press ရိုင်းနေပြီးတော့ကျွန်တော်တို့ကဒီပေါ်မှာတခါတည်းသူ့ရဲ့တိုင်းဒေသကြီးဘယ်ဥစ္စာဆိုတဲ့ဥစ္စာကိုတခါတည်းရိုက်နေပြီးတော့မှားယွင်းမှုမရှိဖို့အတွက်ကျွန်တော်တို့တောင်းတဲ့အကြောင်းသင်ပြလိုပါတယ်
။လက်ရှိမှာမဲဆန္ဒခြင်းအရေးအတွက်ပြင်ဆင်မှုများရှိနေသေးကြောင်းဒီလိုပြင်ဆင်မှုတွေရှိနေတဲ့အတွက်မဲပြားရိုက်နှိမ့်မှုမှာလည်းတိုးအလျှော်ရှိလာနိုင်ကြောင်းဒါပေမဲ့လာမယ့်အောက်တိုဘာ21ရက်နေ့နောက်ဆုံးထားပြီးမဲပြားတွေကိုရိုက်နှိမ့်သွားဖို့ပြင်ဆင်ထားတယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားမှုဦးဝင်းခိုင်ဦးကပြောပါတယ်ပြည်ပကိုပုံမဲ့မဲပြားတွေကိုလာမယ့်အောက်တိုဘာ1ရက်နေ့နောက်ဆုံးထားပို့နိုင်အောင်လုပ်မယ်လို့လည်းသူကပြောပါတယ်ကြိုတင်မဲပေးဖို့နဲ့ပတ်သက်ပြီးသူကခုလိုပြောဆိုတာပါ
သူရက်ွက်ကြီးရမှာပြီးတဲ့ကြိုတင်မဲရှိတယ်အဲ့ဒီအရဆိုသူစိတ်ဆုံးထုတ်မှာမဲတန်တားနေရဲ့ပြင်ပရောက်သွားပြီဆိုရင်အဲ့ဒါတော့ကောက်ချစ်ရမှာတက္ကမ18000လောက်ရှိတယ်ဒါနောက်တစ်ထပ်ပို့ရင်တော့ထပ်တို့ထည့်ပေ
းလက်ရှိရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားချက်အရပြည်သူ့လွှတ်တော်အတွက်မဲပြားတန်40ကျော်အမျိုးသားလွှတ်တော်အတွက်မဲပြား38တန်းကျော်တိုင်းဒေသကြီးလွှတ်တော်အတွက်မဲပြား39တန်းကျော်နဲ့တိုင်းဒေသကြီးလွှတ်တော်တိုင်းရင်းသားကိုယ်စားလှယ်လောင်းတွေအတွက်မဲပြား9တန်းကျော်စုစုပေါင်းမဲပြားတန်း120ကျော်ရိုက်နှိပ်သွားဖို့ရှိတယ်လို့ပြောပါတယ်။ဒီလိုရထားပေမဲ့မဲဆန္ဒရှင်အရေးအတွက်မှာတိုးအလျှော်ရှိနိုင်တာကြောင့်ပြင်ဆင်မှုတွေလည်းရှိလာနိုင်ပါသေးတယ
်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်မဲဆန္ဒရှင်စည်းနှင်းကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့နောက်တစ်ကြိမ်ထပ်မံထုတ်ပြန်ရမှာလဲ။အမားယွန်းနေအတော်များများပါဝင်လာပြန်တယ်လို့သိရပါတယ်။ဘာကြောင့်ဒီမဲဆန္ဒရှင်စင်ထုတ်ပြန်မှုအခောက်အခါအခါကမှားယွင်းမှုတွေရှိနေတာပါလဲဒါဟာယူကောက်ပွဲပေါ်တည်ရောက်မှုဘယ်လောက်ရှိနိုင်မလဲလာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူရာကိုမိမလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သရရှင်တွေကိုကြိုဆိုပါရခင်ဗျာ
။ VOA American တိုင်းရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ထပ်ရွေးကောက်ပွဲဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။လာမယ့်2015ရွေးကောက်ပွဲမှာလူနည်းစုမဲပေးပိုင်ခွင့်ဆုံးရှုံးနေပြီးလူနည်းစုကိုယ်စားလှယ်လောင်းတွေအနေနဲ့လည်းဝင်ရောက်ရှင်ပြိုင်ခွင့်မရတဲ့အပြင်တိုင်းရင်းသားဒေသတွေမှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အတွက်ရွေးကောက်ပွဲဟာတရားမျှတပြီးလွတ်လပ်မှုရှိမှာမဟုတ်ဘူးလို့မနေ့ကအမေရိကန်လွှတ်တော်မှမြန်မာလူနည်းစုလွှတ်တော်အမတ်2ဦးကလာရောက်တင်ပြသွားပါတယ်။ဒီပွဲကိုတက်ရောက်လာတဲ့လူခွေရေးဆိုင်ရာအာဆီယံအမတ်များအဖွဲ့ဝင်ကိုယ်စားလှယ်တွေနဲ့အမေရိကန်အောက်လွှတ်တော်အမတ်တွေလည်းမြန်မာရွေးကောက်ပွဲမှာအားလုံးပါဝင်ရှင်ပြိုင်ခွင့်ရကြဖို့တိုက်တွန်းခဲ့ကြပါတယ်ဒီပွဲကိုတက်ရောက်သတင်းယူခဲ့တဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ပြပေးထားပါတယ်ရှင
်မြန်မာနိုင်ငံမှာလူနည်းစုတွေရဲ့အခွင့်အရေးဆုံးရှုံးနေတာတွေနောက်ဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေတာတွေနဲ့ပတ်သက်ပြီးတော့ဒီအခုပွဲမှာပေါ့နော်ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရွှေမောင်နဲ့ကချင်ပြည်နယ်အင်ကြားရံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးတို့ကနေပြီးတော့ထပ်ဆိုသွားပါတယ်ရှင်
အခုကျွန်တော်နိုင်ငံမှာဒီ2015ခုနိုဝင်ဘာလမှာကျွန်တော်ဒီ free and fair election လုပ်မယ်ဆိုပြီးမှဒါကဘာကိုကြေညာထားတာရှိတယ်။နောက်တစ်ဖက်ကအဲ့ဒီမှာအဓိကကျွန်တော်တို့ဆွေးနွေးတာကတော့ဒီရွေးကောက်ပွဲက free and fair ဖြစ်နိုင်သလားလို့ဆိုတော့ကျွန်တော်ကိုမေးတာရှိတယ်။ဆိုတော့ကျွန်တော်ကတော့ကျွန်တော်ရဲ့ကိုယ်တွေ့အကျဉ်းကိုလက်ရှိတွေ့ကြုံနေရတဲ့ဟာနဲ့ပြောရင်ကျွန်တော်ဘလို့မှဒီရွေးကောက်ပွဲက free and fair ဖြစ်တယ်ပြောလို့မရဘူး။ဘာလို့လဲလူတစ်သန်းကျော်ကမေးထေခွင့်ဆုံးရှုံးသွားတယ်ဒါတစ်ချက်နောက်တစ်ချက်ကအဲ့ဒီလူတွေကိုကိုစားပြုမဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုဒါကျွန်တော်တို့အချိန်မြင့်မရှိတဲ့နော်မှားယွင်းတဲ့အကြောင်းပြချက်တခုနဲ့ဖေရှားတယ်ဆိုတော့ရွေးကောက်ပွဲမကျင်းပခင်ဒါက free and fair မဖြစ်တာတရားမျှတမှုမရှိတာကမရှိကြောင်းကိုကျွန်တော်ကရိုးရိုးသားသားပွင့်ပွင့်လင်းလင်းပြော ပဲကျွန်တော်ဒီလိုပဲတင်ပြတာ
ဒါကတော့လက်ရှိဘူးတိတောင်မျိုးနဲ့ပြည်သူလွတ်တော်ကိုစလေဥရွှေမောင်ကပြောသွားတာပ
ါဒေါ်ဒဲဘူးကအခုကြားနာပွဲမှာပေါ့နော်ကိုရိုင်းထွက်ဆိုခဲ့တဲ့အထူးသဖြင့်ကချင်ပြည်နယ်မှာမျိုးနွယ်စုတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့နောက်ပြီးတော့ဘာသာရေးကိုးကွယ်ခွင့်ပေါ့နော်အဲ့ဒါကြီးဆုံးရှုံးနေတယ်ဆိုတော့မကြခင်ကျင်းပရမယ်ရွေးကောက်ပွဲမှာရောဒီကချင်ပြည်နယ်တွင်းမှာတရားမျှတမှုတွေနောက်ပြီးတော့ဒီကချင်ပြည်သူတွေအတွက်လွတ်လပ်မှုပေါ့နော်လွတ်လွတ်လပ်လပ်မဲပေးနိုင်ခွင့်ရွေးချယ်ပိုင်ခွင့်ရောရှိမယ်လို့ထင်ပါလားရှင
်ဒါမဲ့ရွေးကောက်ပွဲမှာပေါ့နော်ကျမတို့အခုလိုတိုက်ပွဲတွေကဆက်ဖြစ်နေဦးမယ်ဆိုရင်တော့ကျမတို့ကအလုံးမဲပေးနိုင်ဖို့တော့ခက်ခဲလိမ့်မယ်အဲ့တော့ဒါမဲ့ရွေးကောက်ပွဲမတိုင်မီမှာကျမတို့ကတိုက်ပွဲတွေမရှိဘူးပေါ့လိုအပ်ပါတယ်တိုက်ပွဲတွေမရှိဘူးဆိုရင်တော့ကျမတို့မဲပေးခွင့်တွေမဆုံးရှုံးတော့ဘူးပေါ့နော်အဲ့လိုအနေထားရှိတယ်နောက်တစ်ခုကကျတော့ကျမတို့အဲဒီရွေးကောက်ပွဲမှာ UEC ကနေမှတင့်သုံးတဲ့ဥပဒေတွေပေါ့နော်ဒါရီယာဆိုလို့ရှိရင်ကျမတို့အဲမျှတဖို့နောက်မှန်ကန်ဖို့လိုပါတယ်အဲ့တော့ကျမတို့ကချင်တွေနဲ့ပတ်သက်မှာမြို့နယ်စုတွေနဲ့ပတ်သက်ပြီးမှဒီလက်ရှိ UEC ကတုံးနေတဲ့ကချင်မြချင်းချင်းဖောဆိုပြီးသတ်မှတ်ထားတဲ့ကိစ္စရပ်ကတော့ကျမတို့မျိုးနွယ်စုတွေကချင်လူမျိုးတွေအတွက်ဒါအမျှတမှုရှိဘူးဆိုတာကျမနေနဲ့ဒါပြောလို့ချင်းဖြစ်ပါတယ
်မြန်မာဒီမိုကရေစီအရေးကိုတဆိုင်မမတ်ကူညီထောက်ခံနေတဲ့ American Outlook တော်အမတ်ဖြစ်တဲ့ Joseph Crowley ကလည်းတက်ရောက်ပြီးတော့အမှားစကားပြောကြခဲ့ပါတယ်မကြခင်မြန်မာနိုင်ငံမှာကျင်းပတော့မယ့်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတဖို့ American လွှတ်တော်ကလိုလားကြောင်း Joseph Crowley က VOA ကိုပြောပါတယ
် Well we want to have a fair and free election I know that our embassy and our folks in country are talking to the government about
ကျွန်တော်တို့အနေနဲ့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲကျင်းပတာကိုမြင်လိုပါတယ်မြန်မာနိုင်ငံမှာရှိနေတဲ့ကျွန်တော်တို့ရဲ့တန်ရုံးအပြင်တခြားပုဂ္ဂိုလ်တွေကလည်းမြန်မာအစိုးရနဲ့ဒီအကြောင်းကိုဆွေးနွေးခဲ့ပြီးဖြစ်ပါတယ်ကျွန်တော်တို့ဘက်ကဆက်ပြီးတော့ဖိအားပေးသွားမှာလည်းဖြစ်ပါတယ
်ဒီကြားနာပွဲကိုမြန်မာဒီမိုကရေစီရေးမှာကူညီပံ့ပိုးခဲ့တဲ့ကွယ်လွန်သွားပြီဖြစ်တဲ့ American Outlook တော်အမတ် Tom Landos ကိုဂုဏ်ပြုပြီးဖွဲ့ထားတဲ့ Tom Landos လူ့အခွင့်အရေးကော်မရှင်ကဦးစီးကျင်းပခဲ့တာဖြစ်ပြီးတွဲဘက်ဥက္ကဋ္ဌ James McGovern နဲ့အတူမြန်မာအရေးကိုတဆိုင်မမတ်လုပ်ကိုင်နေတဲ့ American Outlook တော်အမတ်ဟောင်း Thomas Andrews တို့လည်းတက်ရောက်ခဲ့ပါတယ်အခုလိုမြမအရေးကြားနာပွဲဟာမြမနဲ့ American ဆက်ဆံရေးအတွက်အရေးပါကြောင်းနဲ့မြမနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီး American လွှတ်တော်ကအနီးကပ်စောင့်ကြည့်နေတယ်လို့တက်ရောက်လာတဲ့လွှတ်တော်အမတ်တွေကပြောသွားပါတယ်ရှင
်။ကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မတ်အင်ချင်းနိုင်ပြောပြသွားတာပါ။အခုတခါတော့နေရက်ပြန်ပို့ခံကြရတဲ့မြမရွှေပြောင်းလူသမားတွေဘက်ကိုအလှည့်ပေးပါရစေရှင်။အင်ဒိုနီးရှားနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာရေလုပ်သားတွေကိုနိုင်ငံသားစီစစ်ပြီးထားနေပြန်ပို့နေတယ်လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကပြောပါတယ်။ထိုင်းငါဖမ်းလုပ်သားမှတ်ပုံတင်ကတ်တွေနဲ့အင်ဒိုနီးရှားနိုင်ငံဘက်မှာတရားမဝင်လာရောက်အလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတငါသေးတွေကပြန်လို့သူတွေကိုမြန်မာတန်ယုံကတာဝန်ယူပြီးတော့ပြန်ပို့ပေးနေတာဖြစ်ပြီးထားနေပြန်ပို့စောင့်ဆိုင်နေသူတွေလည်းရှိပါတယ်။အင်ဒိုနီးရှားနိုင်ငံကထာနေပြန်လို့တဲ့မြန်မာနိုင်ငံသားတွေကိုမြန်မာတန်ယုံနဲ့ဘလို့ဆက်သွယ်ဆောင်ရွက်နိုင်တယ်လဲဆိုတာကိုတော့မတ်တင်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်။အင်ဒိုနီးရှားငါးပန်းလုပ်ငန်းတွေမှာတရားမဝင်လုပ်ကိုင်နေကြတဲ့မြန်မာတငါသည်တွေကိုအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကနိုင်ငံသားစီစစ်ပြီးတော့နိုင်ငံရင်းကိုပြန်လည်ပို့ဆောင်ပေးနေပါတယ်။အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့တတိယအတွင်းဝင်ဥခင်အောင်ဝင်းကမြန်မာရေလုတ်သားတွေကိုပြန်ပို့ပေးနေတဲ့အခြေအနေကိုအခုလိုပြောပါတယ
်။တန်ယုံဘက်ကတော့ဒီရေလုတ်သားတွေပြန်အားလုံးပြန်ပို့မှုအချိန်တန်ပြီးတော့အစဉ်ပြေတဲ့လူတွေဆိုတော့ပြန်ပို့ပေးပါတယ်။ကျွန်တော်တို့ကတော့အိကအိုက်ကန်တော့လုပ်ပေးတာပါ။နောက်ပိုင်းပို့နေတာလည်းအကုန်လုံးမြန်မာရေလုတ်သားအစ်စ်တွေပါပဲခင်ဗျာ။နောက်ထပ်ပို့ဆိုတော့အခုလောလောဆယ်တော့ထိုင်းလျောက်ကြံသေးတယ်ခင်ဗျာ။ကျွန်တော်တို့အန်ဘုံကအံပုံကျွန်းကသူရဲ့ geographical location ကြီးကအများဆုံးအဖြစ်ငါးဘန်းသမားတွေကအဲ့ဒီမှာများသောအဖြစ်မြန်မာတွေရှိတယ်ခင်ဗျာတခြားဆိုင်တို့ကမ္ဘောဒီးယားတို့လည်းရှိကြတော့အဲ့ဒီမှာမြန်မာတွေပြန်ကျင်တဲ့မြန်မာတွေကိုကျွန်တော်တို့ပြန်ပို့ပေးပါတယ်ခင်ဗျာကျွန်တော်တို့ကအခု second hand လောက်ပြန်ပို့နေတာတော့ခင်ဗျာ20ကျော်ပို့လိုက်ဆယ်ကျွန်တော်တို့က national verification ကကျွန်တော်တို့ကတပြိုင်တည်းအကုန်ရတာမဟုတ်ဘူးခင်ဗျာ
အင်ဒိုနီးရှားနိုင်ငံအံပုံမှာရှိနေကြတဲ့မြန်မာရေလုတ်သားတွေကိုနိုင်ငံသားစီစစ်ပြီးပြန်လည်ပို့ဆောင်ပေးနေတာဖြစ်တယ်လို့မြန်မာတန်ယုံကပြောပါတယ်။မြန်မာငါးဘန်းသမားတွေဟာထိုင်းငါးဘန်းလုပ်ငန်းတွေကနေတဆင့်အင်ဒိုနီးရှားကိုရောက်ရှိလာကြတာဖြစ်တယ်လို့လည်းမြန်မာရေလုတ်သားတွေထားနေပြန်နိုင်ရေးတာဝန်ယူဆောင်ရွက်ပေးနေတဲ့တန်ယုံတာဝန်ခံတအူးကလည်းအခုလိုပြောပြပါဗျာ။တာဝန်ယူ
တော့ပြောလို့မရဘူးနော်။သူကထိုင်းဘက်ကနေပြီးတော့သူအေဂျင့်ကနေပြီးတော့ခေါ်လာတယ်ခေါ်လာပြီးတော့အဲအင်ဒိုနီးရှားငါးဖမ်းတွေပေါ်မှာလောက်တော့သူတို့ထိုင်းဝင်ပုံစံနဲ့လောက်တာ ူဘက်ကနေပြီးတော့ထိုင်းဘက်ကခေါ်လာပြီးတော့ထိုင်းငါးဖက်လို့တမကန်နေသူကလို့တာမြန်မာတွေကိုထိုင်းဆိုပြီးတော့သူတို့ကဒီမှာခေါ်ခိုင်းတာပါပေါ့နော်
အင်ဒိုနီးရှားနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေဌာနေပြန်နိုင်ရေးအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုဓာတ်ရိုက်ဆက်သွယ်နိုင်တယ်လို့အင်ဒိုနီးရှားလူဝဲမှုကြီးကြပ်ရေးဌာနနိုင်ငံတကာရွှေ့ပြောက်လုံတမကြီးရအဖွဲ့ IOM နဲ့လည်းဆက်သွယ်ဆောင်ရွက်နိုင်တယ်လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့တတိယအတွင်းဝင်ဦးခင်အောင်ဝင်းကပြောပါဗျ။
သူတို့ကကျွန်တော်တို့ဓာတ်ရိုက်ဆက်သွယ်တာလည်းရှိမြန်မာတွေရဲ့ကိုတန်ရုံးဆိုတော့လေIOM ကိုလည်းပဲ IOM လည်းပဲသူတို့ဆက်တွေ့တာရှိတယ်သူတို့ကဒီလိုကမြသူတို့ကပထမဆုံး MBO ရဲ့ immigration ကိုအကြောင်းကြားတယ်ပေါ့ MBO immigration ရပြီးတော့မှကျွန်တော်တို့ CO တရားဝင်စာနဲ့အကြောင်းကြားပါတယ်အဲကြားတဲ့အခါကျမှကျွန်တော်တို့ကဒီဂျာကာတာမှာရှိတဲ့ IOM နဲ့ပူးပေါင်းပြီးတော့ IOM ရဲ့အကူအညီရောကျွန်တော်တို့တိုင်ယုံရဲ့တက်နိုင်တာအကုန်လုံးပေါ့နော်ကျွန်တော်တိုင်ယုံကလုပ်နိုင်တာအကုန်လုံးပေါက်ပူးပေါင်းပြီးဆောင်ရွက်ပြီးပြန်ပို့တာပါခင်ဗျာ
နိုင်ငံသားစီစစ်အတီးပြုချက်ရရှိပြီးသားမြန်မာနိုင်ငံသားတွေကိုမြန်မာနိုင်ငံကိုဇက်တိုက်ဆိုသလိုပြန်လည်ပို့ဆောင်ပေးနေပြီးဌာနေပြန်ဖို့အင်ဒိုနီးရှားနိုင်ငံအန်ဘုံမှာစောင့်ဆိုင်းနေကြသူတွေလည်းရှိနေဆဲဖြစ်တယ်လို့မြန်မာတန်ယုံကပြောပါတယ်။အမေရိကန်သတင်းအေဂျင်စီ AP ရဲ့စုံစမ်းဖော်ထုတ်မှုအရအင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းအပါအဝင်အနီးအနားကျွန်းတွေမှာကျွန်းပြုတ်ခိုင်းစေခံရတဲ့၅ဘန်းသမားတွေကိုဖော်ထုတ်ကဲတင်နိုင်ခဲ့တဲ့အထက်မှာမြန်မာနိုင်ငံသား900ကျော်လို့ပါရှိခဲ့ပြီးဒီလူတွေအားလုံးကိုတော့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပြီးဖြစ်ပါတယ်။အင်ဒိုနီးရှားရဲ့ဝေးလံခေါင်တည်တဲ့ကျွန်းတွေပေါ်မှာလူပေါင်းရာနဲ့ချီကျွန်းပြူခိုက်စေခံရမှုပေါ်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းအင်ဒိုနီးရှားအစိုးရဘက်ကလည်းငါးလုပ်ငန်းတွေကိုပုံမူတင်းကျပ်လာပြီးတရားမဝင်ငါးဘန်းသမားတွေကိုဌာနေပြန်ပို့ရေးဒီဇိုင်းမမတ်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ရှင်
။မတ်တင်ဂီထိုက်စုံစမ်းတင်ပြသွားတာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းမှာပဲ Asia 7 ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။နောက်တစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့ကျမရေးဦးအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင်။အခုညနေခင်းအစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ဥရောပနိုင်ငံတွေထဲခိုလုံဖို့အတွက်ကြိုးစားကြတဲ့ရွှေပြောင်းဒုက္ခသည်တွေကနအူးရောက်ရှိလာကြတဲ့ EU နိုင်ငံတွေမှာဒုက္ခသည်တွေစုပြုံးနေတာကိုဖြေရှင်းဖို့ကြိုးစားတဲ့အနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားဒုက္ခသည်300,000လောက်ကိုခွဲဝေလက်ခံဖို့အတွက်အစီအစဉ်ကိုဥရောပလွှတ်တော်ကထောက်ခံခဲ့ပါတယ်။ EU လွှတ်တော်အမတ်တွေဟာဒီကနေ့ကျက်သက်ပရင်းနေမှာထောက်ခံမဲ382မဲ၊ကန့်ကွက်မဲ124မဲ၊ကြားနေ54မဲနဲ့အတည်ပြုပေးလိုက်တာပါ။နောက်တစ်ဆင့်အနေနဲ့ EU ပြည်ထောင်စုဝန်ကြီးတွေအတည်ပြုပေးခဲ့ရင်တော့ဥရောပအရှေ့ပိုင်းနိုင်ငံတွေဘက်ကဆန့်ကျင်နေတဲ့အနေအထားကိုပြောင်းပြစ်နိုင်မှာဖြစ်ပါတယ်။ဟန်ဂေရီကဆီးရီးယားနဲ့ထိစပ်နေတဲ့နယ်စပ်ဒေသကိုပိတ်ပစ်လိုက်ခြင်းကစပြီးခရိုအေးရှားနိုင်ငံတွေကိုရွှေ့ပြောင်းဒုက္ခသည်9,600လောက်ဝင်ရောက်လာတယ်လို့ခရိုအေးရှားကပြောပါတယ်။တချိန်တည်းမှာပဲခိုလုံခွင့်တောင်းခံမှုကြိုးစားတဲ့ရွှေ့ပြောင်းဒုက္ခသည်တွေပေါ်ဟန်ဂေရီဆက်ဆံမှုကလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂကရှုံ့ချပြစ်တင်ပါတယ်။ချီလီနိုင်ငံမှာပြင်းအားအဆင့် 8.3 ရှိတဲ့မြင်းကလင်းကြောင့်လူအနည်းဆုံး9ဦးသေဆုံးပြီးဆူနာမီဖြစ်နိုင်ခြေရှိတာကြောင့်ကမ်းခြေဒေသမှာနေထိုင်ကြသူတွေကိုချက်ချင်းနေရာရွှေ့ပြောင်းဖို့လှုံ့ဆော်ထားပါတယ်။သမရလောင်း12ဦးပါဝင်တဲ့ Republican Party ရဲ့သမရလောင်းစကားစစ်ထုတ်ပွဲကိုမနေ့ကကယ်လီဖိုးနီးယားပြည်နယ်မှာပြုလုပ်ခဲ့ပါတယ်။ဒုတိယကြိမ်ဒီစကားစစ်ထုတ်ပွဲမှာထိတ်ဆုံးကရှိနေတဲ့ဘီလီယံနာတထေးကြီး Donald Trump မှာပြိုင်ဘက်တွေရဲ့အဓိကပြစ်မှတ်ဖြစ်ပြီးသူဟာသမရခေါင်းတယောက်မဖြစ်နိုင်ဘူးဆိုတော့အကြောင်းပြချင်တဲ့အတိုက်ခိုက်မှုကိုခံနေရတာပ
ါ။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sis ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.